ချင်းပြည်နယ်မင်းတပ်မျိုးမှစစ်တပ်နဲ့ဒေသခံစုဖွဲ့ထားတဲ့ကာကွယ်ရေးတပ်ဖွဲ့တို့အပြန်အလှန်ပစ်ခတ်မှုကြောင့်စစ်သား၄ယောက်ထဲမှလည်းတည်ဆုံးခဲ့တယ်လို့ဒေသခံတွေကပြောပါတယ်။အဖမ်းခံရတဲ့ဆန္ဒပြသူတွေပြန်လွတ်ပေးဖို့တောင်းဆိုနေတာကလည်းအပြန်အလှန်တိုက်ခိုက်နေကြတာဖြစ်ပါတယ်။တခါစကိုင်းတိုင်းရင်းမပင်မျိုးနဲ့ကဏီမျိုးနားကကြေးရွာတွေနဲ့ပင်လယ်ဘူးမျိုးတို့မှလည်းစစ်တပ်ကဝင်ရောက်ရှာဖွေဖမ်းဆီးရတယ်ပြုလုပ်လို့ဒေသခံအများအပြားထွက်ပြေးတင်းရှောင်နေကြရပါတယ်။ဒီကြောင့်ပြည်ဆောင်ရန်ကုန်ကလာတဲ့တဲ့တင်ကိုတော့ကိုသားညုံကပြောပြပေးပါမယ်ခင်ဗျာ
။ချင်းပြည်နယ်မင်းတပ်မြို့မှာဧပြီလ24ရက်နေ့ကလုတ်တဲ့လူမဲ့တပိတ်ပါပေါင်းသူ6ဦးကိုစစ်တပ်ကနေပြီးတော့ဖမ်းဆီးသွားတာကြောင့်ဒေသခံတွေကပြန်လွတ်ပေးဖို့တောင်းဆိုပေမဲ့စစ်တပ်ဘက်ကနေပြီးတော့ပြန်လွတ်ပေးတဲ့အတွက်အဲ့ဒီနေ့ကလေးကဆက်ပြီးတော့ဒေသလူမျိုးရေးအတွက်ဖွဲ့ထားတဲ့ကာကွယ်ရေးအဖွဲ့တွေနဲ့စစ်တပ်တို့နှစ်ဖက်အပြန်အလှန်တိုက်ခိုက်နေကြပါတယ်။ဒီကနေ့ဧပြီလ26ရက်နေ့မှာလည်းနေ့လယ်3နာရီကျော်လောက်တည်းကတိုက်ပွဲဆက်ဖြစ်ခဲ့ပြီးတော့စစ်တပ်ဘက်မှကြာဆုံးတာတွေရှိခဲ့တယ်လို့ချင်းလန်ဒီဖန့်ဖို့စ်ကအခုလိုပြောပါတယ
်။ကျွန်တော်ကနေ့အနေနဲ့ဖက်မှာတိုက်တယ်ဆိုတော့ဒီကျွန်တော်မင်းတပ်ရုပ်ပုံမှာအပြီးဘယ်မှာဒီလိုပြနေအကျဉ်းဖြစ်တဲ့တွေကမဟုတ်တော့ဘူးကျွန်တော်အကျတုံးကဒီရောက်လာရင်တော့ကြတော့ဘယ်မှာဘယ်လိုဖြစ်တာဒီထက်လည်းဟိုလာတရားပြထားတဲ့သူရှိရင်ဆိုဒီထက်လည်းကြာပုံနေပုံနေတော့ပေါ့နောက်တော့ကျွန်တော်တို့ဒီကားတို့ပြီးကြလို့နောက်ဆုံးတော့ကားတစ်စီးလေးကျွန်တော်ဖြစ်စီလိုက်ရောလို့တော့ဒီကဟိုပြမလေးမတူဒီကရအရှင်ဒီစီကူလာရဟိုကျွန်တော်အန်ဒီစီလောက်ချလာရှိရဲ့ဒီလိုပြချင်တာမြန်မာကျွန်တော်တို့ဖြစ်တော့ဒီချိခတ်တယ်ဒီတော့မရှိသေးဘူ
းဒီသားကနေဘက်ကတူမီတနတ်တွေပါဝင်လက်လုံတနတ်တွေနဲ့ချိခတ်ကြတာဖြစ်ပါတယ်အခုလိုချင်းမိနယ်ဘက်မှာပြစ်ခတ်တာတွေဖြစ်နေတယ်လို့ပြီးခဲ့တဲ့ရက်ပိုင်းတွေကစစ်တပ်နဲ့ဒီသားကနေကြာနှစ်ဖက်အပြန်အလှန်ပြစ်ခတ်မှုတွေရှိခဲ့တဲ့စကိုင်းတိုင်းရင်းမပင်နယ်တွေကကြီးရွာတွေမှာတော့စစ်တပ်ကဝင်ရောက်ရှာဖွေဖမ်းဆီးနေတဲ့အတွက်ထောင်နဲ့ချီတဲ့ဒေသခံတွေအနီးအနားကကြီးရွာတွေအပြင်တောရီတွေကိုထွက်ပြေးနေရပြီးတော့အကူအညီတွေလိုအပ်နေတယ်လို့ဒေသခံတွေကပြောပါတယ
်။ဟိုကတော့သူတို့လက်နေတဲ့ရွာတွေလာပြီးရင်ကျွန်တော်တို့တရွာနဲ့တရွာချိတ်ဆက်နေရအတန်းနဲ့ငုံအဲ့လိုပြင်းပြင်းနဲ့ဆောင်နေဖို့အဲ့ဒါလေးဒီရွာနဲ့တရွာချိတ်ဆက်နေပြီးမှန်တဲ့အနေထားရကျွန်တော်တို့သိမ်းဆောင်ရတာပါ။
အဲ့ဒီကြွားတွေကဒေသခံတွေကနေဒေသလက်လုပ်တူမီတနတ်တွေပြင်ဧပြီလ19ရက်နေ့ကဒေသခံတွေပြစ်ခတ်တာကြောင့်တည်ဆုံးသွားတဲ့စစ်သားနှစ်ယောက်စီကနေပြီးယူသွားတဲ့တနတ်တွေကိုအပ်ဖို့ဆိုပြီးတော့စစ်တပ်ကအတိပေးနေပါတယ်။ရင်းမပင်နဲ့ကက်လျက်ရှိတဲ့ကဏီမျိုးနယ်ကကြွားချို့မှလည်းစစ်တပ်ကဝင်ရောက်ရှာဖွေရတယ်လို့ပြီးတော့အိမ်တွေကနေပြီးတော့ရှင်ငွေပြင်အိမ်ငွေသိမ်းဆန်တွေကိုပါပြစ်ခတ်ယူဆောင်သွားတယ်ဆိုပြီးတော့ကဏီမျိုးကတူကပြောပါတယ
်။အသားမှွေနေတာ၊မညာကမှွေတယ်ပေါ့လေ။မညာဆိုတမညာတက်မှွေတယ်၊ခုမညာကနေငွေကြောနေစားပြီးမထောရအောင်မှွေတယ်။ဒီနေ့လည်းတနေ့ကမုတ်ထောရွာကိုမှုရင်းနေတာ။ဟောကနီးခုမုတ်ထောရွာဘက်ကမုတ်ထောရွာမှာကနီးအင်းမုတ်ထောရွာမှာဟိုတက်ပြီးဆွဲထားတယ်။ညတော့ဟာဂျွာထဲလာပြီးတော့ဟိုဟာတက်နေရာချပြီးတော့ဂျွာထဲကိုမှုရတယ်။ရှိလူမရှိတဲ့အင်းတွေဆိုတကားတွေဖြတ်ဝင်နေပြီးတော့အတွင်းထဲဆရာတော့ဗောဆရာပြီးတော့ညဆိုရင်ဟိုဟာစလောင်းနေတီဗီတွေတွေ့တဲ့အင်းတွေဆိုယူတယ်။နောက်အဲဝစ်စားတက်တာတွေဘာတွေဆိုရင်ဘွာလဘွာကျဲအောင်မှုရတယ်။အဲပတ်တန်နေတွေ့နေယူသွားတာတွေပေါ့။အစအိတ်ကြီး
စကိုင်းတိုင်းပင်လယ်ဘူးမြို့မှာလည်းစစ်တပ်ကစစ်စီမင်းများစီရာရှိလို့ဆိုပြီးတော့လူအချို့ကိုဖမ်းဆီးခေါ်ဆောင်သွားတယ်လို့မိသားစုဝင်အဖတ်ခါတဲ့မျိုးသမီးတူကဗီဒီယိုကိုပြောပါတယ်
။ကျမရောက်တယ်လေ။ကျမအဖေကလည်းကျမတို့ညီငယ်မျိုးခေါ်ဆောင်လာဆရာ။ကျမအနောက်ခမ်းမှာနေတာကျမရောက်တာကအစီကမှနေတဲ့ဟာရေကိုဂျီရိုတက်ဆယ်လက်ထိခါလို့တခါတော့ခေါ်တော့တာကျမရောက်တာအင်ဂျီတော်မွေးမဟုတ်ခဲ့ပါတော့ရဆရာ။ဘာအကြောင်းကြောင့်ဖမ်းတာလဲကကျမတို့ကသူဘာလည်းမလုပ်သေးဆိုတော့မိန်းမကြီးလေးစီလို့လို့ပြောတော့တာ
။မန္တလေးတိုင်းကကမိန်းမမျိုးမှဆိုရင်တော့မနေ့ညပိုင်းကကမြို့ပေါ်မှာရှိတဲ့ဆက်တောက်ဆိုင်ကအသက်20ကျော်လူငယ်ပိုင်းတွေကိုစစ်တပ်ကဖမ်းဆီးခေါ်ဆောင်သွားတယ်လို့ဒေသခံတူကပြောပါတယ်။
မင်းညားကည9နာရီတို့လောက်မှာတော့ဒီဘုရားနောက်ဘက်ကဟောင်ကောင်စားတောက်ဆိုင်ကိုစားတောက်ဆိုင်မှာဝင်ပြီးတော့ဟိုဖမ်းဆီးမှုတွေရှိတယ်ပေါ့နော်အဲ့ဒါကျွန်တော်တို့အသက်20ရွယ်ပတ်ချာလဲလောက်ကောင်လေးတွေ9ယောက်ဟိုအဖမ်းဆီးခံရတယ်ပေါ့
ဆရာနာပိတ်နေပေါ်စန့်ကျင်စနားပြမှုတွေနိုင်ငံတကာဒီကအတော်များများမှာဖြစ်နေချိန်မှာအိမ်လုံးလက်နက်တွေကယ်ဆောင်လေးရှိကြတဲ့ချင်းပြည်နယ်နဲ့စကိုင်းတိုင်းတွေကဒီကချို့မှာဒီကကနေနဲ့လူမျိုးတက်ဖွဲ့တွေကြအပြန်အလှန်ပြစ်ခတ်နေကြပြီးတော့တိစုံသူဒဏ်ရသူတွေဖမ်းဆီးခံရသူတွေတိုးတိုးလာနေပါလေခင်ဗျာ